Mandaliga ga myo paw yakwat dai ma sit kaung si tat phwe ri ga sit mu than mu atwet lu nge ri go sha phwe phan si ni da phit pi lo dila ogoula zan mai ma po pi lo ma ti ti ta ta mya la de lu de ta rin tadin yin mit di ga pyo ba de Mandalay mye bin tadin ni go mya we pe ni de voice of Mandalay mye bin kin thaw phwe ga do dila ogoula de ma rin ti ya da law lu nge ne lu lat pai a myo da ta ya pa win chin law phan si khan ga ya de lu voe myama bain go akhu lu pyo pya ba de
Mandalay lo lo se ဖန်းစီနဲ့ပတ်သက်ပြီးတော့ဒီဩဂတ်လတွင်မှာတော့ကျွန်တော်တို့လောလောဆယ်မြေပြင်အနေထအရာတော့တရားပတ်ချလဲလောက်ကတော့ဟိုဒါသူတို့ဒီစစ်မှုထမ်းစနစ်ထဲကိုပါသွားတယ်လို့ကြားတယ်ခင်ဗျနောက်ပြီးကြတော့သူတို့ကအသက်အရွယ်ခုဟာကဟို78 79ကနေ40ပတ်ချလဲတွေကိုဖန်းစီနေပါတယ်ခင်ဗျအဲစင်းကိုအကြောင်းပြပြီးခုဟာမနက်ခင်းရဲ့နေ့တွေရဲ့ညတွေရဲ့လဲဟိုပေါ်ပေါ်ဒါရလို့မဟုတ်တော့ဘူးဘော်ဒီနေကိုဖန်းစီနေတယ်တချို့တွေဆိုရင်ငွေတောင်းတယ်တချို့တွေဆိုရင်အကြက်ကင်တယ်ဒီလတွေမှာဆိုရင်ကျွန်တော်တို့ဒီ BOMDY တည်ရသလောက်ကိုစုစုပေါင်းဖန်းစီကတရားပတ်ချလဲထပ်မနေရှိရဗျအခုကကျွန်တော်တို့ဒီ MDY မှာရှိတဲ့အလုံယုံတွေအထည်ချုပ်ဆက်ယုံတွေယောက်ျားလေးအများစုရှိတဲ့နေရာအသွားပြန်ဒီဖယ်ရီတွေအလုပ်တွေမှာလည်းသူတို့ကအတင်းအာရမအဲစင်းကိုအကြောင်းပြပြီးတော့ဝင်ရောက်ဖမ်းဆီးတာတွေပြုလုပ်တယ်။လာရှာတဲ့လူမတွေ့ဘူးလူငယ်လူရွယ်မရှိဘူးဆိုရင်လည်းသူတို့ကဒီရှိတဲ့တက်ရွယ်ကြီးတဲ့လူဆိုရင်ငွေအကြောင်းပြပြီးတော့ပတ်စံနေပါတယ်လည်းညှစ်တယ်။အကယ်၍သူတို့ဒီလာဖမ်းဆီးတာကိုသတင်းပေးတယ် PDF နဲ့ဟိုတိုင်ကြားတာဘာညာဆိုရင်လည်းတက်ပြင်မယ်ဘာညာအမျိုးမျိုးချင်းချောက်တယ်ဗျ
စစ်မှုထမ်းမှုဖမ်းခံရတဲ့လူငယ်တွေအနေနဲ့လိုက်ဖို့ညှင်းဆန်နေဆိုရင်အုံစုလိုက်ဝိုင်းပြီးတော့ရိုက်နှက်တာမျိုးတွေမိသားစုနဲ့ချင်းချောက်တာတွေလုပ်တယ်လို့ရှောင်းတိန်နေခဲ့ရင်လည်းမိသားစုကိုပါဖမ်းဆီးတာချင်းချောက်တာတွေလုပ်ခဲ့တဲ့အတွက်ထွက်ပြေးရှောင်းတိန်ကြတာမျိုးတော့မလုပ်နိုင်ကြဘူးလို့ Voice of Mandalay မြေပြင်ကင်းထောက်အဖွဲ့ကပြောပြပါတယ
်ကိုတို့သိရသလောက်ကတော့ဒီအခုသူတို့ဒီစစ်မှုထမ်းမှုလာခေါ်တဲ့အချိန်မှာသူတို့ကအင်အားအလုံးရင်းဟိုတစ်ခါတလေဆို25ယောက်လောက်နဲ့အတင်းအားမလာခေါ်တာတွေပါညာရှိတယ်။မလိုက်လိုက်ရင်ရိုက်နှက်မယ်မင်းတို့မလိုက်ဘူးဆိုရင်မင်းတို့မိဘတွေကိုဟိုဘယ်လိုပြောမလဲချိန်ချောက်ပြောဆိုပြီးတော့ခေါ်သွားတာတွေပါတွေလည်းရှိတယ်။အခုချိန်ထိကတော့ဒီစစ်မှုထမ်းမဲပေါက်တယ်ဆိုတဲ့လူအနေချင်းလောက်ပဲရှောင်းတာတိန်းတာတွေရှိတယ်။တော်တော်များများတော့မရှောင်ကြပါဘူးဒီတိုင်းမှာပဲလာဖမ်းတော့မှလိုက်သွားတယ်။ဘာညာနဲ့ပဲတန်းတရာလဲနေတာစစ်မှုထမ်းမဲပေါက်တယ်ဘာညာဆိုရင်တော့ရှောင်းလို့တိန်းလို့မရတော့ဘူး။ဘောင်းဆိုမိသားစုကိုချွေစင်မျိုးဆက်ပြူတွေအုတ်ကြီးတွေဒီပြည်သူစစ်တွေနဲ့ပေါင်းပြီးတော့အမျိုးမျိုးနှိပ်ဆက်ဒုက္ခပေးမှာ။ပတ်စံရှိတဲ့မိသားစုတွေကတော့ဒီစစ်မှုထမ်းမဲပေါက်တယ်ဆိုရင်တိန်း30နဲ့50ကြာပေးပြီးတော့ထွက်လာလို့ရတယ်။ပတ်စံမရှိတဲ့လက်လုပ်လက်စားပြည်သူတွေကတော့သူတို့ပို့တဲ့စစ်မှုထမ်းတင်တဲ့အပတ်စင်တွေအဲ့လိုမျိုးတွေလည်းလိုက်ပြီးတော့ညီကုန်းချုပ်သွားတာများပါတယ်။
စစ်ကောင်စီတပ်တွေကသူတို့စည်ရင်းကောက်ထားတဲ့စစ်မှုထမ်းစည်ရင်းထဲမှာပါနေတဲ့လူတွေကိုနေညအချိန်မရွေးအင်အားအများအပြားနဲ့အဲစည်ရင်းစစ်တာကိုအကြောင်းပြပြီးတော့နေအိမ်နေတဲ့အထိဝင်ရောက်ပြီးလိုက်လံဖမ်းဆီးနေတယ်လို့မန္တလေးမြို့ကန်တွေကလည်းပြောပြပါတယ်2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေကိုစတင်အသက်သွင်းခဲ့တယ်လို့နိုင်ငံတော်မှာစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့အမျိုးသားတွေရဲ့စည်ရင်းကိုလည်းကောက်ယူထားခဲ့တာပါကချင်ပြည်နယ်ကနေစလို့ရှမ်းကရင်နီကရင်ချင်းရခိုင်စတဲ့ပြည်နယ်တော်တော်များများမှာစစ်ကောင်စီတပ်တွေကထိခိုက်ကြဆုံးမှုအများအပြားရှိနေတယ်လို့စစ်ကောင်စီတပ်တွေဟာတပ်ရင်းအလိုက်လက်နက်ချနေတာကြောင့်စစ်ကောင်စီတပ်သားတွေအင်အားအတော်လေးနည်းနေတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ဒီလိုဖြစ်နေတဲ့အချိန်မှာအခုလိုမျိုးမန္တလေးရန်ကုန်စတဲ့မြို့ကြီးတွေမှာရှိတဲ့စစ်မှုထမ်းစည်ရင်းထဲမှာပါနေတဲ့အမျိုးသားတွေကိုတပ်သားတွေအဖြစ်နဲ့စုဆောင်းမှုတွေကိုဇက်တိုက်လုပ်နေတာဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့စစ်မှုထမ်းအပတ်စဉ်3ထိတင်နန်းဆင်ထားပြီးဖြစ်ပါတယ်။ဒီတင်နန်းဆင်တပ်သားတွေကိုတိုက်ပွဲပြင်းထန်နေတဲ့နေရာတွေကိုဆစ်လွတ်တာမျိုးတွေရှိနေတဲ့အတွက်သေဆုံးမှုထိခိုက်ဒဏ်ရာရမှုနောက်ပြီးတော့တော်လှန်ရေးတပ်ဖွဲ့တွေစီမှာဖမ်းဆီးခံရတာမျိုးတွေရှိနေကြောင်းလည်းတော်လှန်ရေးအင်အားစုတွေရဲ့ထုတ်ပြန်ချက်တွေမှာတွေ့နိုင်ပါတယ်။နိုင်ငံတော်ကအမျိုးသားအများစုကတော့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာရရနီလန့်နေနဲ့ပြည်တွင်းကနေပြည်ပနိုင်ငံတွေကိုထွက်နိုင်မှုစူးစမ်းနေကြပြီးတော့စစ်ကောင်စီဘက်ကလည်းအမျိုးသားတွေပြည်ပထွက်ခွာမှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်